ကိုဗစ်ကာယောဂါတတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာကူးစက်မှုတွေကိုထိန်းချုပ်ဖို့မြန်မာနိုင်ငံသားတွေအပါအဝင်ရွှေ့ပြောင်းအလို့သမားတွေရှိရာနေရာတွေမှာသွာလာလှုပ်ရှားမှုတွေကိုပို့ပြီးတော့ကန့်သတ်လာနေတယ်လို့အလို့သမားရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်။လှုပ်သမားတွေကြားယောဂါကူးစက်မှုတွေထိန်းချုပ်နိုင်ဖို့ထိုင်းအာဏာပိုင်တွေကလည်းစစ်ဆင်းနေတာတွေရှိပါတယ်။အပြည့်စုံကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံကအလို့သမားတွေနေထိုင်အလုပ်လုပ်ကင်နေတဲ့ဆောက်လုပ်ရေးအလုပ်ဆိုင်နေရာတွေမှာရဲစစ်တပ်နဲ့ကက်ယောဂါထိန်းချုပ်ရေးအဖွဲ့တွေပါဝင်တဲ့ပူးပေါင်းအဖွဲ့တွေကိုဇွန်လ17ရက်နေ့ကစပြီးတိုးမြှင့်ချထားပြီးအပြင်သွားလာခွင့်တွေကိုကန့်သတ်စစ်ဆေးမှုတွေတိုးမြှင့်လုပ်ဆောင်နေတဲ့အကြောင်း AAC အလို့သမားကူညီရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျ။
အခုလိုကန့်သတ်မှုကတော့ထိုင်းနိုင်ငံလုံခြုံရေးကောင်စီကနေပြီးတော့ကျွန်တော်တို့ချမှတ်တာပါ။ဒီအဓိကကတော့ကျွန်တော်ရှစ်ပြောင်းလုံမားတွေနေထိုင်လုပ်ကင်တဲ့နေရာတွေပေါ့နော်ဆောက်လုပ်ရေးနေရာတွေဆောက်လုပ်ရေးအလုပ်ဆိုင်တွေပါဆိုရင်ကျွန်တော်တို့ထိုင်းရဲရဲကျွန်တော်ထိုင်းစစ်တပ်ရဲကျွန်တော်တို့ဒီကိုဗစ်ကာယောဂါထိန်းချုပ်ရေးဖွဲ့တွေဒီဒေါ်လာစပယ်နေရာနေစပြီးတော့ကျွန်တော်တို့သုံးမြင့်ချထားလိုက်တာပေါ့နော်ဒီပြင်အဓိကကတော့ဒီရှစ်ပြောင်းလုပ်သမားတွေရဲ့ပြင်ပသွားလာခွင့်တွေကိုဒီကျွန်တော်တို့ကန့်သတ်စစ်ဆေးမှုတွေသုံးမြင့်လုပ်ဆောင်ဖို့လို့ကျွန်တော်တို့ပြည်ရပါတယ
်ထိုင်းနိုင်ငံမှာကိုဗစ် -19 ကာယောဂါဟာအလုပ်သမားတွေကြားမှာဆက်လက်ပြန့်ပွားနေတာကိုထိန်းချုပ်နိုင်ဖို့ထိုင်းနိုင်ငံလုံခြုံရေးကောင်စီကအခုလိုမျိုးအလုပ်သမားတွေနေထိုင်နေတဲ့နေရာတွေမှာအ ਨੇ ဆုံးအာဏာပိုင်9ဦးထက်မနည်းဟာအလုပ်သမားတွေရဲ့အဝင်ထွက်တွေကိုစောင့်ကြည့်စစ်ဆေးနေပြီးတရားမဝင်လာရောက်နေထိုင်တာမျိုးမရှိအောင်အလုပ်သမားဥယျာဉ်ကိုလည်းနာမည်စည်းရင်းနဲ့တကွစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ဆိုပါတယ်။နိုင်ငံတော်လုံခြုံရေးကောင်စီရဲ့အတွင်းမူဘိုးချုပ်နတ်တဖွန်တင်ပါနစ်ကလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။
อีกแง่หนึ่งก็คืออาจจะกระทบนะครับต่อพี่น้องประชาชนที่จะต่อไปที่จะต้องเดินทางไปต่างประเทศให้ดูกันให้รอบด้าน
อคุโลมีอลุไซต์ติมาอานาบายนี่ก็ซีซิ่งสร้างจีเกตติฉะท้ายย่าละฮะနိုင်ငံသားသားရှိတော့လို့တမားကြီးဈာမှာကက်ယောဂါဟာတနေရာကတနေရာကိုအပြောင်းရွှေ့ပြီးကုလူသွားလာမှုတွေကနေဆက်လက်ပြန့်ပွားမှုတွေရှိနေသေးတာကိုထိန်းချုပ်နိုင်ဖို့အတွက်မဖြစ်မနေလှုံ့ဆော်ရတာဖြစ်တယ်ဆိုပြီးထုတ်ပေါ်ပြောဆိုသွားပါတယ်ယောဂါကူးစက်မှုလုံးများနေတဲ့နေရာတွေမှာဆိုရင်လုံခြုံရေးအင်အားတိုးချတာနဲ့ကင်းတဲ့စောင့်ကြည့်တာမျိုးတွေလိုအပ်တယ်လို့လှုံ့ဆော်သွားမယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။လက်တလောမှာတော့ကက်ယောဂါပိုကူးစက်မှုရှိနေတဲ့နိုင်ငံသားသားရှိပြောင်းလို့သမားတွေနေထိုင်ရာနေရာတွေမှာတန်ဆူးကျိုးတွေနဲ့ကာထားတာမျိုးပိတ်ပင်ကက်တတ်ထားတယ်လို့အရေးပေါ်ကုသရေးလှုပ်ထားတဲ့နေရာတွေကနေအလုပ်သမားတွေထွက်မပြေးနိုင်အောင်လည်းလှုံ့ဆော်ထားပါတယ်။ဇူလိုင်လမှာတနိုင်ငံလုံးနဲ့ကန့်သတ်မှုတွေဖြေလျှော့ဖို့လှုံ့ဆော်နေတာမို့ကူးစက်တဲ့နေရာတွေမှာပို့ပြီးတော့တင်းကျပ်မှုတွေလှုပ်ထားတယ်လို့လည်းကိုရဲမင်းကပြောပြပါတယ
်။ယောဂါကူးစက်မှုပေါ့နော်ဒီ COVID-19 ယောဂါ COVID ယောဂါပိုပြန့်နှံ့ပြီးတော့ကူးစက်မှုများနေတဲ့နေရာတွေမှာဆိုရင်ကျွန်တော်တို့ဒီတန်ဆူးကျိုးတွေချပြီးတော့အသွားလောက်လုံးဝကန့်သတ်ပိတ်ပင်လိုက်တာမျိုးပေါ့နော်။ဟိုလော့ဒ်ဒေါင်းချလိုက်တဲ့ပုံစံမျိုးတွေကြီးကိုဟိုလှုပ်ဆောင်လာတာကိုတွေ့ရတာပေါ့နော်ယောဂါကိုကျွန်တော်တင်းတင်းကျပ်ကျပ်နဲ့ကိုထိန်းချုပ်လာတဲ့သဘောတွေ့ရတာပေါ့
ကိုဗစ်ဒုတိယလိုင်းမှာတော့ဆမ်မစကွန်ပီနယ်ကမြန်မာရှေ့ပြောင်းလို့သမားတွေကြားမှာကူးစက်မှုတွေအများအပြားတွေ့ရတယ်လို့ကိုဗစ်တတိယလိုင်းမှာတော့ထိုင်းလူမျိုးတွေကနေစတင်ကူးစက်တယ်ဆိုပေမဲ့မြန်မာအများစုပါဝင်တဲ့နိုင်ငံသားသားလို့သမားတွေကြားမှာလည်းကူးစက်မှုတွေရာနဲ့ချီဖြစ်လာတာတွေရှိနေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ39,000နီးပါးထိရှိလာတယ်လို့သိဆုံးသူကလည်း1,400ကျော်ရှိလာပါပြီ။နေ့စဉ်ထောင်ချီကူးစက်မှုတွေလည်းရှိနေပါတယ်။နေ့စဉ်ထောင်ချီကူးစက်မှုတွေလည်းရှိနေပါတယ်။ဇွန်လ17ရက်နေ့မှာတော့ကိုဗစ်အတည်ပြုလူနာအသစ် 2,000 ကျော်တိုးလာပါတယ်ရှင်။